ကာဇာကမ်းမြောင်ရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့ခန်းယူနစ်မြို့မှာအစ္စရေးတပ်ဖွဲ့တွေနဲ့ဟားမတ်စ်သွေးကြွတွေကြားမှာတိုက်ပွဲတွေဟာဒီကနေ့ထိပြင်းထန်နေပါဗျ။ကာဇာကမ်းမြောင်ဒေသမှာရှိတဲ့ကျန်းမာရေးအရာရှိတွေကလည်းအီဂျစ်နယ်စပ်နီးမှာအစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုတွေရှိခဲ့တယ်လို့ပြောပါဗျ။ဟားမတ်စ်တွေကြီးမှုတဲ့ကာဇာကျန်းမာရေးဝန်ကြီးဌာနကတော့အစ္စရေးရဲ့တိုက်ခိုက်မှုတွေကြောင့်ရာဖာမြို့မှာအနည်းဆုံးလူ20သေဆုံးခဲ့တယ်လို့ဆိုပါဗျ။ကာဇာမှာတိုက်ပွဲတွေခက်တရန်နာပြီးတော့ပါလက်စတိုင်းအရက်သားတွေလိုအပ်နေတဲ့စားနပ်ရိက္ခာရေနဲ့ဆေးဝါးလူသားချင်းစာနာထောက်ထားမှုအကူအညီတွေကိုပေးနိုင်မှုအတွက်ကုလသမဂ္ဂလုံခြုံရေးကောင်စီမှဆွေးနွေးပွဲကျင်းပနေချိန်မှာပဲအခုလိုတိုက်ပွဲတွေပြင်းထန်နေတာလည်းဖြစ်ပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်ကအစ္စရေးကိုမနေ့ကတွားရောက်ခဲ့ပြီးတော့လူဦးရေထူထပ်များပြားတဲ့ဂါဇာကမ်းမြောင်ဒေသမှာအရက်သားသေဆုံးမှုတွေကိုတားဆီးဖို့အရေးကြီးကြောင်းနဲ့အစ္စရေးကိုထောက်ပံ့မဲ့အမေရိကန်ရဲ့ဂရီစကားကိုလည်းထပ်ပြီးတော့ပြောခဲ့ပါတယ်။ဒါအပြင်ဂါဇာမှာဟားမတ်စ်လက်အောက်မှာကျန်နေသေးတဲ့ဂါဇာကန်တွေကိုပြန်လွှတ်ပေးဖို့ကိုလည်းသူကတောင်းဆိုခဲ့ပါတယ်။လက်ရှိမှာတော့အစ္စရေးရဲ့တုံ့ပြန်မှုကြောင့်ဂါဇာမှာလူပေါင်း 19,400 ကျော်သေဆုံးခဲ့တယ်လို့လည်းဟာမတ်စ်အဖွဲ့ရဲ့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပြီးတော့အပြည့်အစည်တွေအောက်မှာနောက်ထပ်ထောင်ပေါင်းများစွာသောပါလက်စတိုင်းသားတွေနစ်မြုပ်နေနိုင်တယ်လို့လည်းကုလသမဂ္ဂကသတင်းထုတ်ပြန်ထားပါတယ်ရှင်။